မနိုင်ငံရဲ့လူခွင့်အခြေအနေဟာဒေသတွင်အတက်ပါစိုးရိမ်ပွဲအခြေအနေဖြစ်လာနေပြီဆိုတာသိကိုထင်ရှားနေပြီလို့မနိုင်ငံလူခွင့်အခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ကစစ်ဆေးမှုကပြောလိုက်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အစုံမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပမောက္ခရန်ဟီလီကအဲ့လိုပြောကြားသွားတော့ပါအဲ့ဒုစုချက်တွေကတချို့အချက်တွေကိုကောင်းတော့ပြီးတော့ကိုကျော်ကျော်သိန်းကပြောပြပေးပါဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေရဲ့ကိုစုံစမ်းလေ့လာပြီးအစီအစဉ်တင်ပြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးခန့်အပ်ထားတဲ့ပေါမောက္ခရန်ဟီလီဟာမြန်မာနိုင်ငံကိုဝင်ဝင်နေရတာကြာပြီဖြစ်ပေမဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်လုပ်ဆောင်နေတာပါအဲဒီလုပ်ငန်းတာဝန်အဆက်အနေနဲ့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ဆီသွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာချက်လက်တွေကိုစုဆောင်ရည်ရာဖြစ်ပါတယ်ဒီကြီးစဉ်ကနေချက်လက်အလုံးလောက်ရခဲ့ပြီးတော့မြန်မာလူခွင့်ရေးအခြေအနေရဲ့ရေးချမ်းမှုပါနိုင်ငံတွင်းမှာတင်အဆုံးသက်သွားတာမဟုတ်ပဲဒေသတွင်းမှာပါတက်ရောက်နေပြီလို့ပမောက္ခရန်ဟီလီကအထူးကတိပေးပြောဆိုသွားပါတယ
် Following my visit it has become more clear to me that the human rights situation in Myanmar has created
မြန်မာလူခွင့်ရေးအခြေအနေဟာတောင်အာရှနဲ့အရှေ့တောင်အာရှဒေသတွေအတွက်စိုးရိမ်ပွဲစီးစားဆိုင်ရာကိစ္စရပ်တွေဖြစ်နေခဲ့။ဖြစ်နေစေရှိတယ်ဆိုတာဒီခီးစဉ်အပြင်မှာကျွန်မအတွက်သိကိုရှင်းသွားပါတယ်။အဲ့ဒီကိစ္စရပ်တွေထဲမှာဥပမာအားဖြင့်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာနိုင်ငံကဒုက္ခတွေစတန်းခွဲနေပါရှိနေတာ။မြန်မာနိုင်ငံကလူတွေကိုဒေတာရင်းတစ်လျှောက်မှာလူမောင်ခိုးကူတာနဲ့ခိုးသွင်းတဲ့ဖြစ်ရပ်တွေဒေတာရင်းနဲ့ဒေတာအပြင်မှာမူရစီဝါကုံတွေရောင်းဝယ်မှုစတဲ့ကိစ္စရပ်တွေပါဝင်ပါလေမြန်မာနိုင်ငံကနေသူတို့စီမှာဖြစ်လာတဲ့ဒီစိုးရိမ်ပွဲအကောင်ဆုံးကိစ္စရပ်တွေဟာဒေတာရင်းကနိုင်ငံတွေအပေါ်မှာတိတာထင်ရှားတဲ့တည်ရောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာကိုမြန်မာအိန္ဒိယနိုင်ငံတွေအနေနဲ့မဖြစ်မနေအတိအမှပြုကြမှာဖြစ်ပါတယ
်ဒီအတွက်ကြောင့်ဒေတာရင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အခါမှာမြန်မာလူခွင့်ရေးကိစ္စကိုဆွေးနွေးရမယ့်အကြောင်းအရာတစ်ခုအဖြစ်အခိုင်အမာထည့်သွင်းတဲ့လို့ပေါမောက္ခရန်ဟီလီကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကိုဦးစားပေးကိစ္စရပ်ပြတ်မှတ်ဖို့နဲ့လူခွင့်ရေးကိုလေးစားဖို့ကာဝယ်ဖို့နဲ့အပြည့်အဝဖော်ဆောင်ရမယ့်တာဝန်တွေကိုမြန်မာအစိုးရအနေနဲ့လိုက်နာလှုပ်ဆောင်လာအောင်လုပ်ဖို့အရှိတောင်အရှနိုင်ငံများဖွဲ့အာဆီယံကိုလည်းပေါမောက္ခရန်ဟီလီကအခိုင်အမာတိုက်တွန်းသွားပါတယ်ထိုင်းနိုင်ငံမှာသူရောက်နေတဲ့အချိန်မြန်မာအစိုးရဘက်ကဝန်ကြီးနောက်ဆက်တာကြောင့်သူ့ခီးစဉ်ဒေသပိုင်းကိုဖျက်ပစ်ခဲ့ရတယ်လို့ပေါမောက္ခရန်ဟီလီကပြောတော်တယ်လို့ဒါဟာတိတ်ကိုစိုးရိမ်မှုကိစ္စဖြစ်ပြီးပေါ်ပေါ်လေးသဘောထားလို့မရဘူးလို့လည်းပြောပါတယ်သူ့ရဲ့လုပ်ငန်းတာဝန်တွေနဲ့ကုလသမဂ္ဂရဲ့တခြားလှုပ်ဆောင်မှုတွေမှာပူးပေါင်းဆောင်ရွက်သူတွေကိုဖိအားပေးချိန်ကြောက်နောက်ဆက်လက်တွန့်ပြန်တာမျိုးတွေကိုလက်ခံမှာမဟုတ်သလိုဒီကံနေမှာလည်းမဟုတ်ဘူးဆိုတာကိုလည်းဗမောက္ခရန်ဟီလီကမြမအစိုးရကိုတတိပေးတော့ပါလေတဲ့ထိုင်းနိုင်ငံရောက်နေချိန်တွင်းမှာပဲရခိုင်မျိုးစုတဲ့နိုင်ငံဖွဲ့ AA ကိုထောက်ခံပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့မြမနိုင်ငံသား6ဦးကိုစင်ကာပူအစိုးရကမြမနိုင်ငံကိုပြန်ပို့လိုက်တဲ့သတင်းကြားရတာကြောင့်တိတ်ကိုစိုးရိမ်မိတယ်လို့လည်းဗမောက္ခရန်ဟီလီကပြောပါတယ
် and I am told that they are now detained
အဲ့ဒီ6ယောက်ကိုမြန်မာနိုင်ငံပြန်ရောက်ချိန်မှာဖမ်းဆီးလိုက်ပြီးလက်ရှိအချိန်မြန်မာထိန်းသိမ်းထားတယ်ဆိုတာမသိရသေးဘူးလို့ကျွန်မကိုပြောကြပါတယ်ဒီခိုင်ပြည်နယ်မှာအေအေနဲ့ဆက်ဆက်တယ်ဆိုတဲ့တမ်းများနဲ့ဒီခိုင်အမျိုးသားတွေကိုထိန်းသိမ်းထားတဲ့အတွင်းတည်ဆုံးတာတွေမတားသေးခင်ကဖြစ်ထားတာကြောင့်သူတို့အချိန်ပေါ်ကျွန်မအရန်စိုးရိမ်ပါတယ်ဆက်အပြင်စင်ကာပူမှာနေထိုင်ရတဲ့သူတို့မိသားစုတွေနဲ့တခြားရခိုင်တွေရဲ့ကံကြမ္မာအတွေ့အကြုံတွေမှာစိုးရိမ်ပါတယ်စင်ကာပူနိုင်ငံအနေနဲ့နှိမ့်ဆက်မြင်ပန်းခံရမယ့်အလားအလာရှိတဲ့နေရာတွေကိုလူတွေကိုပြန်မပို့ရဘူးဆိုတော့နိုင်ငံတကာဓလိထုံတမ်းဥပဒေအတိုင်းလိုက်နာလုပ်ဆောင်ဖို့ကျွန်မတိုက်တွန်းပါတယ်
။မြန်မာလူခွင့်ရေးအခြေအနေရေးရထဲကတက်မတော်နဲ့အေးအေးဖွဲ့ကြတိုက်ပွဲတွေကိစ္စ၊ဇဂိုင်းပြည်မှာအင်တာနက်ဖြတ်တဲ့ကိစ္စ၊ Facebook နဲ့တက်ဆိုင်တဲ့ကိစ္စ၊ Victoria လို့အမည်ဝက်ပေးထားတဲ့ကလေးငယ်လေးဖြစ်ရက်ရေရအခွင့်အရေးဆိုင်ရာအမျိုးသမီးနဲ့မိန်းကလေးတွေလူလုံငန်းအတွက်တရုတ်ကိုလူမောင်ခိုးကူးခံရတာ၊ရင်းချမ်းရေးလုပ်ငန်းစဉ်ဆော်ရဲ့ချင်းနေမျိုးနဲ့ပတ်သက်လို့လည်းပေါမောက်ခရန်ဟီလီကထောက်ပြပြောဆိုသွားပါတယ်။အခုခီးစဉ်တွင်တွေ့ရှိချက်တွေကိုအစီအစဉ်ကရေးသားပြီးစက်တင်ဘာလမှာကျင်းပမယ့်လူခွင့်ရေးကောင်စီနဲ့အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံတို့မှာပေါမောက်ခရန်ဟီလီကတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။